ရခိုင်ပြည်နယ်ကိုလေကြောင်းကနေပြန်လာတဲ့ခီးသည်တွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ19ရက်နေ့ကစပြီးစစ်ကောင်စီကဖမ်းဆီးစစ်ဆေးနေတာပါ။အာဏာသိမ်းစစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးတဲ့နောက်နေရက်ကိုအခုလိုပြန်လာကြတာမှာဖမ်းဆီးခံရသူတွေကသက်ကြီးပိုင်းတွေနဲ့ကလေးတွေကိုပြန်လွှတ်ပေးတာရှိပေမဲ့စစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့လူငယ်တွေကိုတော့ဒီနေ့အထိဖမ်းဆီးကြဆဲဖြစ်တယ်လို့ဒီဖမ်းခံထားသူတွေရဲ့မိသားစုဝင်ကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်အစုံကိုအခြေခံပြီးကိုခမောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ
။အာဏာသိမ်းစစ်ကောင်စီကဒီလအတွင်းမှာပဲစစ်မှုမထမ်းမနေရဥပဒေကိုပြဋ္ဌာန်းလိုက်တာကြောင့်ပြည်မဘက်မှာရှိနေတဲ့ရခိုင်ဒေသခံလူငယ်တွေဟာစစ်မှုထမ်းရမှာစိုးရိမ်တာကြောင့်စစ်ရေးအရာနေရာအတော်များများကိုအေးအေးထိန်းချုပ်ထားတဲ့မိမိနေရပ်ကိုပြန်လာနေကြပါတယ်။ဒါအပြင်ရခိုင်ဒေသမှာတပ်စခန်းတွေယာနဲ့ချီဆုံးရှုံးနေပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေတေဆုံးမှုများနေချိန်မှာပဲပြည်မဘက်မှာရှိနေကြတဲ့ရခိုင်ဒေသခံတွေကိုထွက်သွားကြဖို့နဲ့ရခိုင်ဆိုင်တွေမှာအားမပေးကြဖို့နဲ့လူမျိုးရေးဝါဒဖြန့်နာတွေရှိနေတာကြောင့်ရခိုင်ဒေသခံတွေအကြာစိုးရိမ်ပြီးနေရပ်ပြန်ကြတာဖြစ်ပါတယ်။ဒါပေမဲ့နေရပ်ပြန်လာကြတဲ့သူတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီ19ရက်နေ့ကစတင်ပြီးတော့စစ်ကောင်စီကဖမ်းဆီးစစ်ဆေးပြီးတဲ့နောက်တက်ကြီးပိုင်းတွင်နဲ့ကလေးငယ်တွေကိုပြန်လွှတ်ပေးတာတွေရှိတယ်လို့ဖန်စီခံရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်။စစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့လူငယ်တွေကိုတော့ပြန်မလွှတ်သေးဘူးလို့ကြောက်ဖြူမျိုးမှာဖန်စီခံရတဲ့လူငယ်တဦးရဲ့အကိုဖြစ်သူကပြောပါတယ်
။ဒီအောင်ကနေပြန်လာတော့19ရက်နေ့2လပိုင်း2024ပေါ့နော်2လပိုင်းကဟုတ်ပါဟုတ်။အော်တော်တည်းရဟုတ်တော်တည်းရဆိုရင်လေသူကဘယ်လိုပြောမလဲပေါ့ဒီအင်တာဟူးစီးရင်ရောဟွာရောနော်တော့တည်ပြီပါခင်ဗျာအဲ့ဒါဒါပေမဲ့အဲ့ဒါကြီးကဟိုမရသေးဘူးခင်ဗျာအမခံကအမခံမဲ့လူကြီးလေးရှိရဲ့အဲသူရဲ့အင်ရှင်မကိုယ်တိုင်ရောရှိရဆိုတာတော့မရဘူးပေါ့နော်အဲ့လို
စစ်ကောင်စီအနေနဲ့အခုလိုနေရပြန်လာတဲ့သူတွေကိုဘာကြောင့်ဖမ်းဆီးတယ်ဆိုတာမသိရပေမဲ့စစ်ဆေးပြီးတော့အပြစ်မရှိတဲ့သူတွေကိုပြန်လွှတ်ပေးစေချင်တယ်လို့သူကဆက်ပြောပါတယ
်အမှန်ဆိုရင်သူတို့ကဟိုအပြစ်ရှိရတဲ့လူတွေမဟုတ်ဘူးအပြစ်လုပ်ထားတဲ့သူတွေကတခုတော့ထားရဆိုရင်မဟုတ်ပါဘူးအဲ့လိုမျိုးဖမ်းထားတာဆိုတော့သူကပါဝင်လို့ရှင်လဲဆိုတော့အဲ့လိုမျိုးဒီစဉ်းစားဝင်တိုက်ညီလို့ဒီတိုက်ညီလို့အဲ့လိုမျိုးဖမ်းထားတာလားအဲ့လိုမျိုးလေးထိမိတာပေါ့နော်ဒါပေမဲ့သူတို့စီကနေဒီငွေများတောက်မလားလို့ပေါ့နော်ကျွန်တော်အချင်းကတော့ဟုတ်ကဲ့အဲ့ပုံကြောင်ပဲဖမ်းထားတာလားပုစံပြီးတော့လွတ်မလားအဲ့လိုပုံစံမျိုးလေးဟိုဟွာဖြစ်တာပေါ့စိတ်ကထင်တာကြတော့မဟုတ်ဘူးစီတော့သူတို့ကဖမ်းဟိုလွှတ်ပြီးမရှိဘူးဆိုရင်တော့ဒီလိုက်တဲ့ဘောနော်သူတို့ဟာအဲ့လိုထင်ပါတယ်ကိုဟုတ
်စစ်ကောင်စီအနေနဲ့စစ်မှုမထမ်းမနေရဥပဒေထုတ်ပြန်ပြီးနောက်ပိုင်းနေရပ်ပြန်လာကြတဲ့ရခိုင်ဒေသခံလူငယ်တွေဟာရခိုင်တပ်တော်အေအေတဲကိုဝင်ရောက်သွားမှစိုးရိမ်တယ်လို့သူတို့ပြဋ္ဌာန်းထားတဲ့စစ်မှုထမ်းဥပဒေမအောင်မြင်ကိုစိုးရိမ်တာကြောင့်အခုလိုဖမ်းဆီးတာတွေလှုံ့ဆော်နေတာဖြစ်တယ်လို့ရခိုင်ရေးလေးလာသူလွတ်တော်ကိုစလေဟောင်းဥဖေတန်းကပြောပါတယ
်ရခိုင်လူငယ်တွေပေါ့နော်ရခိုင်ပြည်တော်ကိုလာတာကိုသူတို့မချိုက်ဘူးခုနက20ကျောင်းပေါ့အဲအဲ့ဒါကြောင့်သူတို့မနောက်မလာရဲအောင်ပေါ့အဲလိုသူဖန်ထားတယ်ဖန်ထားတဲ့ခမလာပွင့်လင်းမြင်သာမှုမရှိဘူးဘာကြောင့်ဖန်နေဆိုတာလည်းမပြောဘူးပေါ့ဒုက္ခမျိုးစုံရအောင်လုပ်တယ်ပေါ့နော်နောက်ကသူမလာရဲအောင်အဲလိုမိဘအနေနဲ့သူတို့ဥတွေမအောင်မြင်ပါဘူးဆိုတဲ့အနေနဲ့အဲလိုလုပ်နေတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်ကကြောက်ဖြူမြို့နယ်နဲ့စစ်တွေမြို့နယ်တွေမှာဒီကနေ့အထိနေရပ်ပြန်လာတဲ့ရခိုင်ဒေသခံတွေယာနဲ့ချီဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်စစ်ကောင်စီအနေနဲ့လူငယ်တွေကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ